ရခိုင်ပြည်နယ်အတွင်းလူမျိုးရေးဘာသာရေးအသွင်ဆောင်ပဋိပက္ခဖြစ်စဉ်တွင်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတင်းရှောင်နေရသူတွေတဲကမွတ်စလင်ရွာသား26ဦးဟာမောင်းနှမြို့ငခူရလက်ခံကျူဇိုရေးစခန်းကိုမနေ့ကစန္ဒလျောက်ဝင်ရောက်လာခဲ့ပါတယ်။လက်ခံရေးစခန်းရဲ့အစီအစဉ်တိုင်းဆောင်ရွက်ပြီးမောင်းနှမြို့နယ်တဲကသူတို့နေရက်ကိုနေရရင်ကိုကူညီပို့ဆောင်ခဲ့တယ်လို့ရခိုင်ပြည်နယ်အစိုးရအဖွဲ့ကပြောပါတယ်။လက်ခံရေးစခန်းဖွင့်ပြီးနေရနှစ်နှစ်တာအတွင်းမှာဆစ်ရှောင်290ကျော်သာဝင်လာခဲ့တာကြောင့်မင်္ဂလာဒေ့ရှ်နိုင်ငံဘက်ကစီစဉ်မှုအားနည်းချက်ကြောင့်လို့လဲဒေသခံအာဏာပိုင်တွေကပြောပါတယ်။ဒီအခြေအနေကိုတော့ VOA မြန်မာပိုင်းသတင်းတောက်နိုင်ကိုင်းကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်တွင်2019ခုနှစ်ကတကြော့ပြန်ဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေကြောင့်တဖက်မင်္ဂလာဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားကြတဲ့ဒုက္ခသည်တွေပြန်လည်လက်ခံဖို့နိုင်ငံအစိုးရတွေအချိန်ချင်းစီစဉ်ခဲ့ပေမဲ့အခုချိန်ထိတရားဝင်ပြန်လာနိုင်တဲ့ဒုက္ခသည်တွေမရှိသေးပါဘူး။ဒါပေမဲ့အခုနောက်ပိုင်းကိုယ်တော်ဆန္ဒလျောက်မြန်မာနိုင်ငံဘက်ကိုတဖြည်းဖြည်းပြန်လာနေတဲ့သူတွေရှိနေပါတယ်။စက်တင်ဘာ25ရက်နေ့ကဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတိမ်းချောင်သွားကြတဲ့သူတွေအနက်ကမွတ်စလင်ရွာသား26ဦးဟာမိမိတဘောဆန္ဒလျောက်ငခူရကျူဆူရေးစခန်းကိုဝင်ရောက်လာပြီးလက်ရှိနေရကိုပြန်လည်ပို့ဆောင်ခဲ့ပြီလို့ရခိုင်ပြည်နယ်ဆိုရဖွဲ့ဝင်လုံချုံရေးနဲ့နယ်စပ်ရေးရာဝန်ကြီးဘူမှုကြီးမင်းသန်းကအခုလိုပြောပါတယ်။
ကျွန်တော်ဆန္ဒနဲ့ဝင်လာတယ်ဆိုတာဟုတ်ပါတယ်အဲ့လိုဝင်လာတော့ကျွန်တော်တို့ဒီ UEHR ခေါ်တာပေါ့ဗျာဟိုနေရာဆောင်ဟာများပြန်လဲလက်ခံရေးလုပ်ငန်းအဖွဲ့ပေါ့နော်အဲ့ဒီအစီအစဉ်ပရိုဂရမ်တိုင်းကျွန်တော်တို့ကဆက်သွားပါတယ်ကျွန်တော်အရင်ကခုရမှာဦးစီစစ်ပြီးတဲ့အခါကျတော့ကျွန်တော်တို့အဲ့ဒီကျမ်းပဲပါတဲ့တယောက်ရှိတယ်အဲ့ဒီကျမ်းပဲပါတဲ့တယောက်ကတော့သူ့ကိုဆက်လက်ဖြစ်စေလို့ပေါ့ကျန်တဲ့26ယောက်ကတော့သူတို့ကိုကျွန်တော်ပြန်လဲလက်ခံရေးအစီအစဉ်ရအဲ့ဒီမှာမှတ်တမ်းတွေလုပ် MVC ကတ်တွေထုတ်ပေးလကောင်းသိမ်းပေါ့ဗျာနော်ပုံစံ60နှစ်ခေါ်တာပေါ့ပြည်ထောင်စုဇာတ်တွေဖြည့်ပြီးသူတို့နေလို့တဲ့ရွာနဲ့အနီးဆုံးနေရာကိုသူတို့နေခဲ့တဲ့အနီးဆုံးရွာတွေရောက်သွားပါပြီ
မနေ့ကငခူရကျူဆူလက်ခံရေးစခန်းမှာဝင်ရောက်လာသူ28ဦးနဲ့ကတဦးဟာကြမ်းဖက်မှုတွေမှာပါဝင်နေတဲ့ဆိုတဲ့တန်တရားနဲ့စစ်ဆေးနေဆဲဖြစ်ပြီး26ဦးကတော့ UEHRD လုပ်ငန်းစဉ်အရစီစစ်ပြီးခဲ့လို့၎င်းတို့ဆန္ဒအတိုင်း NV ကထုတ်ပြီးမူလနေထိုင်တဲ့ကြေးရွာကိုပြန်ပို့ခဲ့တယ်လို့ဗိုလ်မှူးကြီးမင်းတန်းကပြောပါတယ်ပြည်တွင်းဝင်ရောက်လာသူမွတ်စလင်ရွာသား26ဦးကိုငခူရစခန်းကနေ၎င်းတို့နေထိုင်ရာကြက်ရိုးပြင်ဦးရှင်းချကြေးရွာဖက်ကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကပြန်လည်ပို့ဆောင်ပေးတယ်လို့ငခူရစခန်းနေရွာသားတို့ကပြောပါတယ်တရက်ပိုင်းထိနေရာဆုတ်ခွာသွားသူတွေထဲကမိမိသဘောလျောက်ပြန်လည်ဝင်ရောက်လာသူတွေကိုမြန်မာနိုင်ငံဘက်ကပြန်လည်လက်ခံထားတာစုစုပေါင်း290ကျော်ရှိပြီလို့မောင်တော်ခရိုင်အုပ်ချုပ်ရေးမှူးဦးစိုးအောင်ကပြောပါတယ်
။290တော့ကျော်သွားပြီ။ကျွန်တော်တို့အရင်ထဲကအခြေခံထားတဲ့ကသူက290ကပြောတာလေ။သူတို့ရခိုင်နေတဲ့နေရာကျွန်တော်တို့ပြန်နေရာချထားမယ်နေရာခေါ်လိုက်တော့ကျွန်တော်မိသားစုကလည်းနည်းသေးတာပါ။သူတို့လုံခြုံရေးအဖွဲ့ဖြစ်ပြီလို့ကျွန်တော်ကနေရာပြန်မချသေးတော့ပါနိုင်ငံရဲ့အခြေခံနဲ့။ဒါတလုံးကတော့ကျွန်တော်တို့ဘုမှုဝန်ထမ်းကျယ်ကျယ်ရေးကနေပြီးတော့မှနှုံနဲ့ပေါ့။အလားတူဆန်ဒီပဲစားပေါ့။အဲ့ဒါမျိုးတော့ထောက်မှတ်ပေးထားတာ။
ရခိုင်ပြည်နယ်မောင်တော်ခရိုင်တွင်2019ခုနှစ်ဩဂုတ်လမှာအချမ်းဖက်တိုက်ခိုက်မှုဖြစ်ပွားခဲ့ပြီးနောက်တမတော်ကနေနေမြေရှင်းလင်းရေးနဲ့လုံခြုံရေးလှုပ်ဆောင်မှုတွင်ဒေသခံမွတ်စလင်ရွာသား9သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားကြောင်းကုလသမဂ္ဂကနေထုတ်ပြန်ထားပါရယ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတိမ်းရှောင်သူတွေနေရပြန်ရေးအတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဆွေရတို့ညှိနှိုင်းခဲ့ရမှာနိုင်ငံသဘောတူညီချက်အရပြန်လည်လက်ခံဖို့အတွက်2018ခုနှစ်ဇန်နဝါရီလနိုဝင်ဘာလနဲ့2019ခုနှစ်ဩဂုတ်လတို့မှာစီစဉ်ခဲ့ပေမဲ့ဝင်လာတာမရှိခဲ့ပါဘူးမြန်မာနိုင်ငံဆိုရဘက်ကလက်ခံကြိုးဆူရေးစီစဉ်လှုပ်ဆောင်နေပေမဲ့ဝင်လာမှုမရှိတဲ့ပုံမှာမောင်တော်ခရိုင်အုပ်ချုပ်ရေးမှူးဦးစိုးအောင်ကအခုလိုပြောပါတယ်
ကျွန်တော်နိုင်ငံတော်အစီအစဉ်နဲ့ကျွန်တော်နိုင်ငံအနေနဲ့လက်ခံပေးနေတယ်လေ။အိုဘကအစီအစဉ်ပေးမှုညတော့ပေါ့ဗျာ။ဘင်္ဂလားဒေ့ရှ်နိုင်ငံပြန်ပြီးတော့လာကြတဲ့လူတွေတကြဆင်းရဲကောက်တာတို့တို့တကယ်တမ်းပြန်လာမယ်ဆိုလို့ရှိရင်လုံလောက်တဲ့လုံုံကြီးတွေပါနေနဲ့လောက်ပြီးတော့လိုက်မပူနိုင်ဘူး။ပြန်ဝင်လာတဲ့လူတော့တို့အလေးကြီးတဲ့အဟာလောက်ကတော့ IMU အဖွဲ့တော်များများလည်းဟိုပြန်မဝင်ဖို့ပြောရဲဆိုတာမျိုးတွေလည်းကျွန်တော်လည်းပြန်ကြားနေတာပေါ့ဟုတ်။
ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားကြတဲ့ရိုဟင်ဂျာဒုက္ခသည်တွေဂုံတိုက်ခါရှိရှိနေရပြန်နိုင်ဖို့ကြိုးပမ်းရမှာယုံကြည်စိတ်ချအောင်မြန်မာအစိုးရကဆောင်ရွက်နိုင်တာမတွေ့ရကြောင်းဘင်္ဂလားဒေ့ရှ်အစိုးရဘက်ကဝေဖန်ခဲ့တယ်လို့မြန်မာအစိုးရကတော့တဖက်နိုင်ငံကိုထွက်ပြေးသွားသူတွေကိုရိုဟင်ဂျာလို့ခေါ်တာကိုလက်မခံပေမဲ့သူတို့တွေပြန်လာနိုင်ရေးအတွက်ဘင်္ဂလားဒေ့ရှ်အစိုးရနဲ့နားလည်မှုစာချုပ်လွှာလက်မှတ်ထိုးလှုပ်ဆောင်နေတယ်လို့ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့လည်းပူးပေါင်းဆောင်ရွက်နေပါတယ်ပြီးခဲ့တဲ့တနင်္လာနေ့ညနေပိုင်းတုန်းကမြန်မာဘင်္ဂလားဒေ့ရှ်နဲ့တရုတ်တို့တီးခြားတွေ့ဆုံပြီးရိုဟင်ဂျာတွေဌာနေပြန်နိုင်ရေးလုပ်ငန်းစဉ်ပြန်ဆနိုင်ဖို့ကုလသမဂ္ဂထွေထွေညီလာခံပြင်ပမှာအလို့သဘောဆွေးနွေးခဲ့ကြပါတယ်။လက်ရှိမှာမြန်မာဆိုရအနေနဲ့ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေပြန်လည်လက်ခံဖို့ကြိုးစားနေပေမဲ့အခုချိန်ထိမအောင်မြင်သေးပါဘူးခင်ဗျာ။